သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရ2011ခုနှစ်အောက်တိုဘာလ28ရက်နေ့ကျတာပြည်နေမှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ပင်မြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးမှာဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးရဲ့ဦးစီးပရဏနာယကဖြစ်တော်မူကြကုန်သောဆရာတော်ဘုရားကြီးများဥဒိတ်ထား၍ကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌာတရားစခန်းပေါ်မှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်မြတ်ဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကိုရမြတ်ကြီးတာဝတိပြုမှုစေတုံအကြောင်းတော်မှာသရဲတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂามိမညာအနာဂามိမညာအရဟတမညာများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ရပါစေသကရာဂามိမညာများယနေ့ရပါစေအနာဂามိမညာများယနေ့ရပါစေအရဟတမညာများယနေ့ရပါစေတို့ဆန္ဒပြုရင်းနဲ့ပဉ္စမယတမသမီးစေတင်ကိုစတင်မှာဖြစ်ပါတယ်။ယောက်ျားပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကိုရမကြီးတည်ပရိသတ်သမုပ္ပါဒ်တရားတော်ကြီးကိုမာတကရတရားတန်ကိုနှစ်ကဆောင်လာပြီနေညမှာပရိပနေရှိပလင်ရပါဆင်ញံနှလုံးသွင်းတော်မူရင်လည်းဖျားဖြစ်တော်မူလာခဲ့ပါတယ်။ပဋိစ္စသမုပ္ပါဒ်တရားတော်ဆိုတာဟာခန္ဓာဖြစ်စဉ်ကိုပြတဲ့တရားဖြစ်ပါတယ်။ဘာဖြစ်စဉ်လဲ?ခန္ဓာဖြစ်စဉ်။မိမိတို့ရဲ့ခန္ဓာမှာဖြစ်နေတဲ့ခန္ဓာဖြစ်စဉ်။ခန္ဓာဆိုတဲ့နေရာမှာပုံမှန်တရားဒီရုပ်ခန္ဓာကြီးကိုပြောတာမဟုတ်ဘူး။တဘာဝသဘောခန္ဓာတွေကိုပြောတာ။ကျောသဘောနဲ့နာသဘောယုတ်ခန္ဓာနဲ့နာခန္ဓာအဲ့ဒီခန္ဓာဖြစ်စဉ်တွေကိုပြတဲ့တရားသည်ပဋိစ္စသမုပ္ပါဒ်တရားပါပဲ။ဘာဖြစ်လို့ခန္ဓာဖြစ်စဉ်ကိုပြတဲ့တရားကိုမြတ်စွာဘုရားတခင်ကတော်မြတ်ကြီးကဆင်ញံနှလုံးသွင်းရတာလည်းတော့မေးရင်ခန္ဓာအကြောင်းမသိရင်ပရမတ်မသိဘူး။ခန္ဓာအကြောင်းသိမှပရမတ်သိတယ်ယုံနာခန္ဓာမသိပဲမသိရင်ပရမတ်မသိနိုင်ဘူးယုံနာခန္ဓာသိပလည်းရင်ပရမတ်တရားဒီတော့ပရမတ်ထတရားက၄ပါးရှိတာပေါ့လေစိတ်ရစတိရယုတ်ရနေပိုင်ရအဲ့ဒီ၄ပါးထဲမှာဒီနေ့ပဋိစ္စသမုပ္ပါဒ်ထမှာအကြောင်းဝင်တဲ့ပရမတ်တရားကစိတ်ရစတိရယုတ်ရတရား၃မျိုးပါနိဗ္ဗာန်တော့မပါဘူးပေါ့အဲ့ဒီစေစရိတ္တယုတ်တရား၃မျိုးကိုပရမတ်လို့ခေါ်တယ်။ဘာဖြစ်လို့စေစရိတ္တယုတ်၃မျိုးကိုပရမတ်လို့ခေါ်တယ်လဲဆိုရင်သူတို့ရဲ့ပင်ကိုယ်သဘာဝအတိုင်းသိကြတည်ရှိနေနိုင်လို့ပရမတ်တရား။အခြားအခြားသောသဘာဝတစ်မျိုးတို့ပြောင်းနေခြင်းမရှိဘူး။သူ့သဘာဝနဲ့သူသိကြရပ်တည်နေနိုင်တယ်။အဲ့ဒါကြောင့်မို့လို့စေစရိတ္တယုတ်တရား၃မျိုးကိုပရမတ်လို့ဒီလိုခေါ်လိုက်တယ်။အဲ့ဒီစေတ္တေရုပ်စရတရား၃မျိုးကိုအကျယ်ဝင်းသိဖို့ဆိုတာဟာပဋိစ္စသမုပ္ပါဒ်တရားကိုနားလည်ရင်စေတ္တေရုပ်တရား၃မျိုးရဲ့အကြောင်းကိုလည်းပဲအကျယ်ဝင်းသိနိုင်ပါလေ။ဒါကြောင့်မလို့ပဋိစ္စသမုပ္ပါဒ်တရားသည်ခန္ဓာဖြစ်စဉ်ကိုပြတဲ့တရားလို့ဒီလိုပြောလိုက်တာ။ဒီတော့ယခုလိုတရားနားလိုက်တာကတော့စာထဲမှာပါတဲ့စာပဋိစ္စသမုပ္ပါဒ်ကိုနားကြလိုက်တာပေါ့လေ။ကျောင်းဖုန်းတို့ပြိတ္တတွေကစာထဲမှာပါတဲ့စာပရိစ္ဆာသမုပ္ပါကိုနားကြားရင်လည်းခန္ဓာရဲ့ရောက်အောင်ကြိုးစားပြီးကြည့်ပြရပါပဲ။တနည်းအားဖြင့်စာသိနေတဲ့ဆိုပေမဲ့ခန္ဓာကိုညံနေစိုက်ပြီးတော့ဒီခန္ဓာထဲမှာလည်းပဲဒီတရားတွေဒီလိုပဲဖြစ်နေပါလားလို့ဖုန်းတို့ပြိတ္တတွေကဒီလိုသဘောထားပြီးတော့ရှင်းမသုံးသပ်ပြရမှာဖြစ်ပါတယ်။အဲ့ဒါမှလည်းပဲဝိပဿနာရဲ့အရှုခံတရားတွေကို ပိုင်ပိုင်နဲ့နဲ့တွေ့ခွင့်ရမှာပေါ့နော်အဲ့ဒီတော့ပရိစ္ဆသမုပ္ပါဒ်တရားကိုကြည့်လိုက်တဲ့အခါကျတော့ပရိစ္ဆသမုပ္ပါဒ်တရားမှာအတိတ်တရားရှိတယ်ပစ္စုပန်တရားရှိတယ်အနာဂတ်တရားရှိတယ်ယနေ့တကယ်တော့အဓိကထားကြည့်ရမှာကပစ္စုပန်တရားသို့တော့ပစ္စုပန်တရားသည်အတိတ်နဲ့ကင်းကွာပြီးတော့ဖြစ်စကောင်းတဲ့အရာမဟုတ်ဘူးအတိတ်ကအကြောင်းကြောင့်ပစ္စုပန်မှာအကျိုးဖြစ်တယ်ဆိုတာကိုလည်းပဲသိထားဖို့လိုပါတယ်အဲ့ဒီလိုမှသိမှထားရင်ဘဝတစ်ခုနဲ့ဘဝတစ်ခုအကူဆက်မှာကြောင်းကျိုးဆက်တမှုတွေကိုသဘောမပေါက်နိုင်ပဲနဲ့ပုဂ္ဂိုလ်တ attva တစ်စုံတစ်ယောက်ကဖြစ်နေတယ်လို့လို့ဘုရားရှင်ကဖြစ်နေတယ်လို့လို့တကုရှင်ကဖြစ်နေတယ်လို့ဒီလိုထင်တတ်တယ်ပရိစ္ဆသမုပ္ပါဒ်တရားကိုနားလည်လိုက်တဲ့အခါမှာဘယ်ပုဂ္ဂိုလ်ကမှဖြစ်နေလို့ဖြစ်လာတာမဟုတ်ဘူးအတိတ်ကြောင့်ကြောင့်ပစ္စုပန်ကျုပ်ဖြစ်တယ်လို့အဲ့ဒီလိုကြောင်းကျိုးဆက်တမှုကိုသဘောပေါက်ခွင့်ရတော့ပါတယ်အဲ့ဒီလိုသဘောပေါက်လိုက်တဲ့အတွက်ပုဂ္ဂတ္တဝါဖြန်စင်းခြင်းဆိုတဲ့အယူဝါဒလည်းပဲဖယ်ရှားရရောက်ပါတယ်အဲ့ဒီတော့မိမိတို့ရဲ့ပစ္စုပ္ပန်မှာလက်ရှိဖြစ်နေတဲ့ခန္ဓာဟာအတိတ်အကြောင်းကြောင့်ဖြစ်တယ်ဆိုတဲ့သဘောလေးကိုအကျဉ်းမြင့်ဘုန်းကြီးတို့စပြောပါမယ်အတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရဆိုတဲ့တရားနှစ်ပါးရှိတယ်။ဘာတရားလဲ?အဝိဇ္ဇာနဲ့သင်္ခါရတဲ့ဆိုတဲ့တရားနှစ်ပါး။ဟုတ်ပြီ။အဝိဇ္ဇာကသစ္စာလေးပါးကိုမသိတဲ့သဘော။သင်္ခါရကမသိသလိုပြစ်လို့အထုတ်တဲ့သဘော။ဒီလိုရှိတယ်နော်။အဝိဇ္ဇာကမသိတဲ့သဘော၊သင်္ခါရကမသိသလိုပြစ်လို့အထုတ်တဲ့သဘော။အတိတ်ကာလတုန်းကမိမိတို့တန်တရာတလျှောက်လုံးမှာမသိခဲ့ဘူးတဲ့။ဘာမသိခဲ့တာလဲမင်းသစ္စာကိုမသိခဲ့ဘူး။သစ္စာဆိုတာကဘာပြောတာလဲ။အမှန်တရား။ဘာရင်းမှန်နေတာလဲမိတော့ယုတ်တရားတွေအမှန်ရှိနေတယ်။နတ်တရားတွေအမှန်ရှိနေတယ်။အဲ့ဒီယုတ်တရားကလည်းဖြစ်ပြီးရင်ပြတ်တတ်တယ်။နတ်တရားကလည်းဖြစ်ပြီးရင်ပြတ်တတ်တယ်။ဖြစ်ပြတ်ပါသစ္စာလဲ။အော်ဒီလိုဆိုတော့ယုတ်လာခန္ဓာတိဒုက္ခသစ္စာပေါ့နော်အဲ့ဒီဒုက္ခသစ္စာကိုတိတုံးကမသိခဲ့ဘူးမသိခဲ့တာဒီအဝိဇ္ဇာအဲ့ဒီတော့မသိခြင်းတရားကိုပြောမယ်ဆိုလို့ရှိရင်တော့အလုံးပေါင်း10မျိုးရှိတာပေါ့နံပါတ်1ဒုက္ခသစ္စာကိုလည်းမသိဘူးနံပါတ်2သမုဒိယသစ္စာကိုလည်းမသိဘူးနံပါတ်3និရောဓသစ္စာကိုလည်းမသိဘူးနံပါတ်4မေကသစ္စာကိုလည်းမသိဘူးသစ္စာနဲ့ပတ်သက်တော့၄ချက်နောက်တစ်ခါကျတော့ဒီတန်ត្រာကြီးဟာဘယ်တော့မှစဖြစ်တယ်ဆိုတော့တန်ត្រာရဲ့အစကိုလည်းမသိဘူးဘယ်တော့ဆုံးမလဲဆိုတော့အဆုံးကိုလည်းမသိဘူးနော်နောက်အစနဲ့အဆုံးတစ်ခုပေါင်းကိုလည်းမသိဘူးနောက်ကြောင်းကျိုးဖြစ်စဉ်ဆက်သွယ်မှုဆိုတော့ပရိစ္ဆသမုပ္ပါဒ်ရားကိုလည်းမသိဘူးအာလုံးပေါင်းလိုက်တော့မသိမှုဘယ်နှမျိုးလဲ10မျိုးရှိတယ်။ပြန်ပြောမယ်နော်။ဒုက္ခသစ္စာကိုလည်းမသိဘူး။သမုဒိယသစ္စာကိုလည်းမသိဘူး။និရောဓသစ္စာကိုလည်းမသိဘူး။မေဃသစ္စာကိုလည်းမသိဘူး။တန်ត្រာကြီးဘယ်တော့မှစဖြစ်တယ်ဆိုတာလည်းမသိဘူး။တန်ត្រာဘယ်တော့ဆုံးမယ်ဆိုတာလည်းမသိဘူး။အဲ့ဒီအစနဲ့အစနှစ်ခုပေါင်းကိုလည်းမသိဘူး။ကြောင်းကျိုးဆက်သွယ်ဖြစ်နေတဲ့တန်ត្រာပဋိစ္စသမုပ္ပါဒ်တန်ត្រာကိုလည်းမသိဘူးတဲ့အာလုံးပေါင်းတော့မသိမှု10မျိုးရှိတယ်အဲ့ဒါအဝိဇ္ဇာရဲ့သဘောဝါလေးပါပဲဒီတော့မသိတာအဝိဇ္ဇာဆိုတော့အဝိဇ္ဇာတဲ့တရားကတိကျလေးရှိနေသလိုဒီလိုထင်ရတာပေါ့တကယ်တမ်းကျတော့အဝိဇ္ဇာဒီတိကျရှိတာမဟုတ်ဘူးစိတ်ထဲမှာဖြစ်နေတာစိတ်ထဲမှာဖြစ်နေတဲ့သဘောဝါလေးဒီအဝိဇ္ဇာအဲ့ဒါအဝိဇ္ဇာရဲ့တဘာဝရင်းရှိနေရင်ဒီစိတ်ဟာမိမိရဲ့စိတ်ဟာမသိတော့ဘူးမသိတာဒီအဝိဇ္ဇာနဲ့တွဲနေတာဒီတော့စိတ်ကသိတယ်အဝိဇ္ဇာကမသိဘူးပါတယ်လေစိတ်ကသိတယ်အဝိဇ္ဇာကမသိဘူးစိတ်နဲ့အဝိဇ္ဇာနဲ့တွဲနေတဲ့အခါကျတော့စိတ်ကလည်းသိတယ်လို့ပြောမယ်အဝိဇ္ဇာကလည်းမသိဘူးလို့ပြောမယ်ဒီနှစ်ခုကိုပေါင်းပြောကြည့်လိုက်တော့ဘယ်လိုပြောမလဲ သိတာလည်းဟုတ်တယ်မသိဘူးလည်းဟုတ်တယ်နော်ဒါကိုပေါင်းပြောကြည့်လိုက်တဲ့အခါကျတော့သိတယ်လို့လည်းဒီလိုတိတိကျကျပြောလို့မရတော့ဘူးမသိဘူးလို့လည်းတိတိကျကျပြောလို့မရတော့ဘူးဒီတော့ဒီနေ့ကိုမဆက်ကျင်အောင်ဘာလို့ပြောမလဲအမှားကိုမသိဘူးအမှားကိုသိတယ်ဒီလိုပြောမှအချင်းပြေသွားမယ်သိတော့သိတယ်နော်သိတော့သိတယ်သိတယ်ဆိုတာကစိတ်နဲ့တွဲနေတော့စိတ်ရတဲ့ဘောကသိတာကိုအဲ့ဒီတော့သိတော့သိတယ်ဒါပေမဲ့အမှန်မသိဘူးဘယ်လိုပြောရမလဲနော်သိတော့သိတယ်အမှန်မသိဘူးအမှန်ဆိုတဲ့နေရာမှာခုနပြောတဲ့ရှစ်ချက်ပေါ့အဲ့ဒီရှစ်ချက်ထဲမှာဘုန်းကြီးတို့ပရိသတ်တွေကကျန်တာတွေကိုသာထားပါသစ္စာလေးပါးကိုအဓိကထားပြောနော်သိတော့သိတယ်ဒါပေမဲ့သစ္စာလေးပါးကိုမသိခဲ့ဘူးခဏဒီလောကမှာအဝိဇ္ဇာရှိနေရင်မသိဘူးလို့ပြောတယ်မသိဘူးလို့ပြောတော့လုံးဝမသိဘူးလားမိတော့ဟာမဟုတ်ဘူးသိတော့သိတယ်။သို့တော့သူတို့သိတာတွေသည်တခြားအရာတွေသာသိခြင်းသိမယ်သစ္စာတွေပါကိုသိရလားအမသိဘူးဒီတော့သူတို့သိတာတော့မှန်တယ်ဒါပေမဲ့သူတို့သိတာသည်အခြားအရာကိုသာသိတာပါသစ္စာတွေပါကိုတော့မသိပါဘူးခဏခင်ပါခေပညာတတ်သိပ္ပံပညာရှင်ကြီးတွေအများကြီးပေါ်ထွန်းလာခဲ့တာပဲသူတို့မသိဘူးပြောလို့ပဲရမယ်သူတို့လည်းသိကြတာပေါ့သို့တော့သူတို့သိတာသည်အခြားအရာကိုသာသိတာဖြစ်ကောင်းဖြစ်မယ်တစ္ဆာလေးပါးကိုသိတာလားဟုတ်ရလားအဲမဟုတ်ဘူးဒါကြောင့်မလို့သိတော့သိတယ်တစ္ဆာတရားကိုမသိဘူးဒီလိုပြောမှာပေါ့နော်ကောင်းပြီအဲ့ဒီတစ္ဆာတရားကိုမသိတဲ့အဝိဇ္ဇာကရှိနေတဲ့အခါကျတော့သင်္ခါရကဘာဖြစ်လဲပြစ်လို့အထုတ်တယ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရသင်္ခါရဆိုတာပြုလို့အထောက်တာသို့တော့အဝိဇ္ဇာနဲ့တွဲနေတဲ့သင်္ခါရဖြစ်တဲ့အတွက်သိပြီးတော့ပြုတဲ့သင်္ခါရလားမသိပဲပြုတဲ့သင်္ခါရလားမသိပဲနဲ့ပြုတဲ့တရားကိုပဲဒီနေရာမှာသင်္ခါရလို့ခေါ်တယ်သိပြီးတော့ပြုတဲ့တရားကိုသင်္ခါရလို့မခေါ်ပါဘူးဒီလိုမှတ်ပါနော်အဲဒီတော့သင်္ခါရကပြုလို့အထောက်တယ်သိပြီးတော့ပြုလို့အားထုတ်တာမဟုတ်ဘူးမသိဘဲနဲ့ပြုလို့အားထုတ်တာဘာကိုမသိတာလဲသစ္စာလေးပါးကိုမသိတာဒီတော့ဒီနေရာလေးကိုဖွင့်ကြည့်တော့အသေးစိတ်ပြောပြပါမယ်နော်ကောင်းပြီသင်္ခါရကပြုလို့အားထုတ်တယ်တဲ့ပြုလို့အားထုတ်တယ်ပြုလို့အားထုတ်တယ်ပြုလို့အားထုတ်တယ်လို့လည်းခေါ်တယ်ပြုပြင်တယ်လို့လည်းခေါ်တယ်နော်ပြုပြင်တယ်လို့လည်းခေါ်တယ်ဒါတင်္ခါရကအမျိုးမျိုးရှိတယ်သဗ္ဗေတင်္ခါရအနိစ္စဆိုတဲ့တရားမှလည်းပဲတင်္ခါရလို့ပြောတယ်တင်္ခါရခန္ဓာဆိုတဲ့နေရာမှလည်းပဲတင်္ခါရလို့ခေါ်တောင်းတယ်အဝိဇ္ဇာပစ္စယတင်္ခါရဆိုတဲ့နေရာမှလည်းတင်္ခါရလို့တောင်းတယ်နော်ဘယ်လိုဒီပဲဒီကွာခြားမှုရှိတယ်လေသဗ္ဗေသင်္ခါရမှာရှိတဲ့သင်္ခါရသည်အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကျိုးတရားဆိုတော့ပြုလုပ်တတ်တာလားပြုပြင်အပ်တာလားပြုလုပ်တတ်တာလားပြုလုပ်အပ်တာလားပြုလုပ်အပ်တာအပြုပြင်ခံရတာပေါ့သူကိုယ်တိုင်ကပြုပြင်တာလားအပြုပြင်ခံရတာလားဟုတ်ပြီအပြုပြင်ခံရတဲ့တရားတွေကဘယ်လိုတွေတော့စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့နော်အရာဒီသင်္ခါရတရားအပြုပြင်ခံရတာဘယ်လိုကပြုပြင်တာလဲအကြောင်းကပြုပြင်တာနော်အကြောင်းကပြုပြင်တာအကြောင်းကပြုပြင်တာမဟုတ်လို့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတပည့်သင်္ခါရအနိစ္စတပည့်လုံးစုံကုန်သောသင်္ခါရသင်္ခါရတရားတို့သည်အနိစ္စမမြဲဘူးအဲ့ဒီမှာရှိတဲ့သင်္ခါရသည်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပြုပြင်တတ်တဲ့တရားလားအပြုပြင်ခံရတဲ့တရားလားအပြုပြင်ခံရတဲ့တရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားနော်ဘယ်လိုတွေလဲပြန်ပြောပါအောင်စိတ်ရဲ့စတေသိရဲ့ရုပ်ရဲ့ဒါကောတပ်ပြင်သင်္ခါရအနိစ္စလို့တောင်းတယ်နောက်တစ်ခါသင်္ခါရခန္ဓာမှာရှိတဲ့သင်္ခါရကြတော့ ပြုလို့အထုတ်တတ်တဲ့တရားပြုပြင်တတ်တဲ့တရားမတူလို့မတူဘူးနော်အခုနောက်သဗ္ဗေသင်္ခါရအိ္ိဆာဆိုတဲ့နေရာမှာရှိတဲ့သင်္ခါရကအပြုပြင်ခံရတဲ့အကျိုးတရားသင်္ခါရခန္ဓာမှာရှိတဲ့သင်္ခါရကပြုပြင်တတ်တဲ့အကြောင်းတရားပြုပြင်တတ်တဲ့အကြောင်းတရားနော်ပြုပြင်တတ်တယ်ပြုလို့တတ်တယ်ပြုလို့တတ်တယ်ဆိုတော့ဘာရီပြုလို့တတ်တယ်လဲလို့မေးရင်သင်္ခါရခန္ဓာမှာတရားဘယ်နှမျိုးရှိတယ်လဲ50တရားအပားရေ50နော်မှတ်မိလားခုနသဗ္ဗေသင်္ခါရအိ္ိဆာမှာတော့ကတရားတွေကဘယ်လိုတွေတော့စိတ်ရေစတသိက်ရေရုပ်ရေနော်စိတ်စတသိက်ရုပ်အလုံးအများကြီးပဲသင်္ခါရခန္ဓာမှာရှိတဲ့တရားကြတော့ဘယ်လိုမျိုးလဲ50စတသိက်ဆိုတာက52ပါးရှိတယ်အဲ့ဒီ52ပါးထဲမှာဝရဏကဝရဏခန္ဓာ၊တင်ညာကတင်ညာခန္ဓာ။ဝရဏနဲ့တင်ညာကိုနှုတ်လိုက်ရင်ဘယ်နှပါးကျန်လဲ ?50 ကျန်တယ်။အဲ့ဒီ50ကသင်္ခါရခန္ဓာ။နော်။အဲ့ဒီအပန်း50ထဲမှာဘယ်သူကောင်းဆောင်တယ်လို့မင်းစေတနာကကောင်းဆောင်တယ်။ဘယ်လိုလဲ?စေတနာကောင်းဆောင်တယ်။စေတနာဆိုတာကဘာသဘောရှိတယ်လဲမင်းတော့အလုပ်တစ်ခုပြုလုပ်ဖို့ရအတွက်တိုက်တွန်းလှုံ့ဆော်တတ်တဲ့သဘောရှိတယ်။တိုက်တွန်းလှုံ့ဆော်တတ်တဲ့သဘောရှိတယ်။တိုက်တွန်းလှုံ့ဆော်တတ်တဲ့အလုပ်တစ်ခုလုပ်ဖို့အတွက်တိုက်တွန်းလှုံ့ဆော်တတ်တယ်။ဒါတော့အဲ့ဒီစေရနာလေးပါလာရင်အလုပ်တစ်ခုဖြစ်ပြီ။စေရနာမပါရင်အလုပ်တစ်ခုမဖြစ်ဘူး။နော်။အခုတရားနာတယ်။ဘာဖြစ်လို့တရားနာတာလဲမင်းစေရနာလေးပါလို့နာတာ။စေရနာမပါရင်တရားမနာဖြစ်ဘူး။တရားထိုင်နေဘာဖြစ်လို့တရားထိုင်တော့စေရနာပါလို့တရားထိုင်တာ။စေတနာမပါရင်တရားမထက်ဖြစ်ဘူး။ဟောဒီလိုပေါ့နော်။အဲ့ဒီတော့ပဲစားခြင်းတောက်ခြင်းနဲ့စားခြင်းနဲ့စေတနာပါလို့စားတာ။စားခြင်းနဲ့စေတနာသာမပါရင်မစားဘူး။အလုပ်တစ်ခုလုပ်တယ်။လုပ်ခြင်းနဲ့စေတနာပါလို့လုပ်တာ။လုပ်ခြင်းနဲ့စေတနာမပါရင်လုပ်ကုန်မလုပ်ဘူး။ဒါကဘုန်းကြီးတို့ပညာနဲ့တွေ့ပြောလိုက်တာပေါ့။ပရမတ်အနေနဲ့ပြောရင်ကောင်းတဲ့နေရာမှာတတ္ထစေတသိက်တို့ဝရိယစေတသိက်တို့ပညာစေတသိက်တို့တမာတိစေတသိက်တို့ဒီလိုစေတသိက်တွေမျိုးမျိုးရှိတယ်။အဲဒီစေတသိက်တွေမျိုးမျိုးဖြစ်လာအောင်တဲ့ဘလူကလှုပ်ဆော်ပေးတယ်လေ။စေတနာကလှုပ်ဆော်ပေးတာ။စေတနာကလှုပ်ဆော်ပေးလိုက်လို့တိုက်တွန်းပေးလိုက်လို့ကြံတဲ့စေတသိက်တွေကသူတို့အလုပ်တွေသူတို့လုပ်ဖြစ်သွားတာပေါ့။ပညာဆရာကထိုးထွင်းတဲ့သိတဲ့သဘောရှိတယ်။ထိုးထွင်းပြီးသိတဲ့သဘောသည်ပညာ။ပညာစေတသိက်ကထိုးထွင်းပြီးတော့သိတဲ့သဘောရှိတယ်။အဲ့ဒီပညာစတသိက်နဲ့ထိုးထွင်းသိဖို့ရန်အတွက်ဘသူကနေတိုက်တွန်းပေးနေတော့စေတနာကတိုက်တွန်းပေးနေတာဒါဆိုအလုံးတစ်ခုဖြစ်အောင်သူတိုက်တွန်းပေးနေတာနော်တမာတိကဘာသဘောရှိလဲတည်ကြည်တတ်တဲ့သဘောရှိတယ်အဲ့ဒီလိုတည်ကြည်တတ်တဲ့အလုံးကလေးကိုတမာတိကလုံးနေတယ်တည်ကြည်တဲ့အလုံးကိုလုံးနေနေအောင်ဘလူကတိုက်တွန်းပေးတော့စေတနာကတိုက်တွန်းပေးတာဒီလိုလေးနားလည်လိုက်ပါနော်တတ်တာဆိုလို့ရှိရင်ယုံကြည်တယ်ကြည်ညိုတယ်ကြည်ညိုတဲ့အလုပ်ကလေးကိုဘယ်လိုကတိုက်တွန်းပေးတော့စေတနာကတိုက်တွန်းပေးတာဟောဒီလိုကောနော်အတ္တတာအဲနောက်တစ်ခါကျတော့ဘုန်းကြီးတို့တတိဆိုလို့ရှိရင်နော်အရာရာမှာတတိထားနေတယ်အရာရာကိုသိပေးနေတယ်အဲ့ဒီလိုသိပေးခြင်းစိတ်ရှိလာဘယ်လိုကတိုက်တွန်းပေးနေတော့စေတနာကပဲတိုက်တွန်းပေးနေတာပဲစေတနာသာမပိုင်ဘာလို့ဥမမဖြစ်ဘူးစေတနာပါလို့သူ့အလုပ်ကိုလုပ်ကြတာနော်တတ္တကလည်းတတ္တအလုပ်လုပ်တယ်ဝရိယကလည်းဝရိယအလုပ်လုပ်တယ်တတိကလည်းတတိအလုပ်လုပ်တယ်ပညာကလည်းပညာအလုပ်လုပ်တယ်သမာဓိကလည်းသမာဓိအလုပ်လုပ်တယ်အသီးသီးသောအလုပ်ကလေးတွေလုပ်တာဘယ်လိုရှိလို့လဲအဲစေတနာရှိလို့ပေါ့စေတနာကတိုက်တွန်းလို့ပေါ့နော်အဲ့ဒီလိုပဲစေတနာကကောင်းတဲ့နေရာမှာသာတိုက်တွန်းတာမဟုတ်သေးဘူးမကောင်းတဲ့နေရာမှာလည်းမတိုက်တွန်းဘူးလားတိုက်တွန်းလားလောဘဆိုတဲ့တခုကိုလိုချင်တယ်လိုချင်တဲ့စိတ်ကလေးအထမြောက်လာအောင်လိုချင်တဲ့စိတ်တိတ်ကလေးအထမြောက်လာအောင်ဘလူကတိုက်တွန်းပေးလဲစေတနာကတိုက်တွန်းပေးတာစေတနာကတိုက်တွန်းပေးလိုက်တဲ့အခါကျတော့အာလိုချင်တယ်ဆိုတာဖြစ်လာတာပေါ့နော်အဲဒေါသဆိုတာကကြံတန်းနဲ့စိတ်ဆိုးတယ်စိတ်ဆင်းရဲတယ် ကြံတဲ့သဘောလေးဖြစ်အောင်ဘလူကတိုက်တုံးပြီးတော့စေရနာကပဲတိုက်တုံးပြီးတာပဲဒီတော့ကောင်းတဲ့ဘက်မှာလည်းစေရနာကတိုက်တုံးပြီးလို့အလုပ်တွေလုပ်ကြတာမကောင်းတဲ့စိတ်တိတ်တွေကိုလည်းပဲစေရနာကတိုက်တုံးပြီးလို့သူတို့အလုပ်တွေသူတို့လုပ်နေကြတာဒါကြောင့်စေရနာသည်အားလုံးရဲ့เนาะအဓိကခေါင်းဆောင်ကြီးပေါ့အဓိကခေါင်းဆောင်ကြီးဥပမာအဖြစ်အလုသမားခေါင်းဆောင်ကြီးနဲ့တူတယ်အလုသမားတွေသူ့လို့သူမှန်မှန်ကန်ကန်လုပ်နေအောင်အလုသမားခေါင်းဆောင်ကြီးအလုသမားမှုကြီးကနေပြီးတော့နောက်ကနေတိုက်တုံးပေးနေတယ်လို့မျိုးစေရနာကတိုက်တုံးပေးနေတာအဲ့ဒါကြောင့်စေရနာရှိလို့အလုလုပ်တာစေရနာမရှိရင်အလုမလုပ်ဘူးလို့ဒီလိုပြောလိုက်တာပေါ့နော်ကဲကောင်းပြီသင်္ခါရခန္ဓာဆိုတာဒီစေတသိက်ဘယ်နှပါလဲ50အဲ့ဒီပါ50သောစေတသိက်တွေထဲမှာစေရနာကလုံးရင်တော့49ပါပေါ့အဲ့ဒီ49ပါသောစေတသိက်တွေသူ့လုံးနဲ့သူ့လုံးသူ့လုံးနေကြတာဒီဘလူကတိုက်တုံးပေးနေလို့လဲစေရနာပဲအဲစေရနာကတိုက်တုံးပေးနေလို့နော်ဒါကြောင့်စေရနာဆိုတဲ့တရားနေတကွာဉာဏ်နဲ့စေတသိက်အာလုံးပေါင်းလိုက်တော့50အဲ့ဒီ50သူ့လုံးသူ့လုံးနေကြတယ်သူ့လို့သူလုံနေကြတယ်အလုံးလုံးနေတယ်ပြုတ်ပြင်တတ်တယ်ပြုတ်လုံတတ်တယ်အာထုတ်တတ်တယ်ဒါကြောင့်မလို့သင်္ခါရလို့ခေါ်တယ်ဟုတ်လားသူတို့လောက်ကိုသူတို့လုံနေကြတာအဲ့ဒါကြောင့်သင်္ခါရလို့ခေါ်တာအပြုတ်ပြင်ခံရတဲ့တရားတွေလားပြုတ်ပြင်တတ်တဲ့တရားတွေလားပြုတ်ပြင်တတ်တဲ့တရားတွေအပြုတ်လုံခံရတဲ့တရားလားပြုတ်လုံတတ်တဲ့တရားတွေလားပြုတ်လုံတတ်တဲ့တရားတွေတဲ့ဒါကြောင့်သင်္ခါရလို့ခေါ်တယ်နော်တရားကိုကောက်လိုက်တော့ဘယ်နှပါလဲ50ဒါကသင်္ခါရခန္ဓာမှာရှိတဲ့သင်္ခါရအခုဒီနေရာမှာဝိစာပစ္စယသင်္ခါရတဲ့အဲ့ဒီသင်္ခါရကြတော့ဘယ်လိုကိုယူမလဲစေတနာစတသိက်ကလေးတစ်ခုတည်းကိုပဲယူတစ်ခုတည်းပဲဘယ်လိုလဲစေတနာစေတနာတစ်လုံးနဲ့ကျန်တာတွေဘာမှမပါဘူးနော်စေတနာစတသိက်တစ်လုံးနဲ့ပဲဟုတ်ပြီအဲ့ဒီစေတနာစတသိက်ကလေးကသူကိုယ်တိုင်ကပြုလို့အထုတ်တတ်တယ်။သူရဲ့သဘာဝကိုကပြုလို့အထုတ်တတ်တယ်။အလုံးတစ်ခုလုံးတတ်တယ်။နော်။အလုံးတစ်ခုလုံးတတ်တယ်။အဲ့ဒီအလုံးကိုလုံးတတ်လို့လည်းပဲစေတနာသိသင်္ခါရ။ဘာလုံးတွေလုံးတယ်လဲ။ကောင်းတဲ့အလုံးလည်းလုံးတယ်။မကောင်းတဲ့အလုံးလည်းလုံးတယ်။ကောင်းတဲ့အလုံးကိုတော့ကုသိုလ်လို့ခေါ်တယ်။မကောင်းတဲ့အလုံးကိုတော့အကုသိုလ်လို့ခေါ်တယ်ဒီတော့သင်္ခါရဆိုတာကကုသိုလ်လည်းပါတယ်အကုသိုလ်လည်းပါတယ်ကောင်းတဲ့အလုပ်တွေလုပ်နေရင်ကုသိုလ်မကောင်းတဲ့အလုပ်ကိုလုပ်ရင်အကုသိုလ်အကုသိုလ်ကိုအပုံညာပြီးသင်္ခါရလို့ဒီလိုနာမည်ပေးမှတ်မိတယ်နော်အကုသိုလ်ကဘာလဲအပုံညာပြီးသင်္ခါရကုသိုလ်တရားကတော့ပုံညာပြီးသင်္ခါရရဲ့အာနိစာပြီးသင်္ခါရရဲ့ကုသိုလ်ဘက်ကနှစ်မျိုးရှိပါတယ်အကုသိုလ်ဘက်ကတစ်မျိုးဘယ်လိုလဲအပုံညာပိသင်္ခါရကုသိုလ်ဘက်ကနှစ်မျိုးဘယ်လိုလဲပုံညာပိသင်္ခါရရဲ့အာနိစာပိသင်္ခါရရဲ့အဲ့ဒီလိုပြုလို့အထုတ်တတ်လို့လည်းပဲအဲ့ဒီစေတနာလေးကိုဘယ်လိုခေါ်လဲသင်္ခါရသိပြီပြုတာလားမသိပဲပြုတာလားဟမ်သိပြီပြုတာလားမသိပဲပြုတာလားမတိပဲပြုတာအဝိဇ္ဇာပစ္စယမတိမှုဆိုတဲ့အကြောင်းကြောင့်သင်္ခါရပြုတ်လို့အထုတ်တတ်တယ်ဒီတော့ဒီစေတနာလေးဟာဒီနေရာမှာသူ့ကိုသင်္ခါရလို့ခေါ်တယ်သင်္ခါရလို့ခေါ်တယ်တခြားနေရာမှာဆိုရင်တော့သင်္ခါရလို့ခေါ်ခြင်းမခေါ်မယ်ဒီနေရာမှာကျတော့သူ့ကိုသင်္ခါရလို့ခေါ်တယ်ဘာဖြစ်လို့သင်္ခါရလို့ခေါ်တယ်လဲဆိုရင်မတိပဲနဲ့မတိမှုနဲ့ပြုတ်လို့အထုတ်တတ်လို့သင်္ခါရလို့ခေါ်တယ်နော်မသိမှုနဲ့ပြုလို့အထုတ်တတ်လို့သင်္ခါရသစ္စာလေးပါးကိုမသိပဲပြုလို့အထုတ်တတ်လို့သင်္ခါရဒီတော့ကုသိုလ်ကောင်းမှုပြုတာချင်းအတူတူတောင်မှအဲ့ဒီကုသိုလ်ကိုဘာဖြစ်လို့သင်္ခါရလို့ခေါ်တယ်လဲမေးရင်သစ္စာမသိပဲနဲ့ပြုလို့ကသစ္စာမသိပဲနဲ့ကုသိုလ်တွေပြုလို့သင်္ခါရဟုတ်ရဲ့လားဘာလဲသစ္စာမသိဘဲနဲ့ကုသိုလ်တွေပြုနေတာမဟုတ်လို့သင်္ခါရမတူဘူးနော်သုတ္တိပရိနဲ့သူရှိတယ်ပြန်ပြောကြည့်သမအောင်သစ္စာမသိဘဲနဲ့ကုသိုလ်တွေပြုနေတာမဟုတ်လို့သင်္ခါရ အကုသိုလ်နဲ့ပတ်သက်ရင်လည်းဘယ်လိုပြောမလဲသစ္စာမသိဘဲနဲ့အကုသိုလ်တွေပြုနေတာမဟုတ်လို့သင်္ခါရဇာဆိုရင်ရောသစ္စာမသိဘဲနဲ့ဇာအကုသိုလ်တွေပြုနေတာမဟုတ်လို့သင်္ခါရကုသိုလ်ပဲပြုပြုအကုသိုလ်ပဲပြုပြုသစ္စာမသိဘဲနဲ့ပြုလို့သူ့ကိုသင်္ခါရလို့ခေါ်ပါတယ်တဲ့နော်ဒီတော့သစ္စာမသိဘဲနဲ့ပြုတဲ့ကုသိုလ်တွေသင်္ခါရသစ္စာသိပြီးမှပြုရင်ကောဘယ်လိုနာမည်ပေးမလဲဒါတော့နာမည်ရလို့သိကြတော့မတွေ့ဘူးပေါ့နော်သင်္ခါရမဟုတ်ဘူးလို့ပဲပြောရမှာပေါ့ဟုတ်လားဒီတော့ဝိဇ္ဇာပစ္စယသင်္ခါရမှာရှိတဲ့သင်္ခါရသည်ပြုလုပ်တတ်တော့သင်္ခါရဘယ်လိုပြုလုပ်တာလဲသစ္စာသိပြီးပြုတာလားမသိပဲပြုတာလားသစ္စာမသိပဲပြုတာသစ္စာမသိပဲနဲ့ပြုလို့အထုတ်တဲ့သဘောမို့လို့သူ့ကိုသင်္ခါရလို့ခေါ်ပါတယ်ဒါအဓိပ္ပာယ်တစ်မျိုးရပါပြီနောက်တစ်မျိုးပြုပြင်တတ်တယ်တဲ့နောက်အဓိပ္ပာယ်တစ်မျိုးကနော်ပြုပြင်တတ်တယ်ပြုပြင်တတ်တယ်ပြုပြင်တတ်တယ်နောက်အဓိပ္ပာယ်တစ်မျိုးကဘာလဲပြုပြင်တတ်တယ်ဘာတွေပြုပြင်ပေးနေတယ်လဲလို့မေးရင်ဒုက္ခသစ္စာရအောင်ပြုပြင်နေတာဒုက္ခသစ္စာရဖို့ပြုပြင်နေတာအော်သူအလုပ်တွေလုပ်နေတယ်ဘာအတွက်လုပ်နေတာတော့ဒုက္ခသစ္စာရဖို့လုပ်နေတာပေါ့နော်သင်္ခါရသရာလုပ်တွေလုပ်နေတာမဟုတ်လားဘာအတွက်လုပ်နေတာလဲဒုက္ခသစ္စာရဖို့လုပ်တွေလုပ်နေတာနိဗ္ဗာန်ရောက်ဖို့လုပ်နေတာမဟုတ်ဘူးနော်သင်္ခါရသင်္ခါရဆိုတဲ့အလုပ်ဒီသင်္ခါရဆိုတဲ့အလုပ်ဒီဘာအတွက်လုပ်နေတာလဲဒုက္ခသစ္စာရဖို့လုပ်နေတာနိရောဓသစ္စာရဖို့လုပ်နေတာဟုတ်ရဲ့လားမဟုတ်ပါဘူးမဟုတ်ဘူးနော်နိရောဓသစ္စာရဖို့လုပ်နေတာဆိုရင်သင်္ခါရလို့ခေါ်ပါမလားမခေါ်ဘူးဘာရဖို့လုပ်နေတာမလို့သူ့ကိုသင်္ခါရလို့ခေါ်လဲဒုက္ခသစ္စာရဖို့လုပ်နေတာမလို့သူ့ကိုသင်္ခါရလို့ခေါ်တယ်ပါဠိအကိုကပြပါဆိုရင်သင်္ခါရပစ္စယဝိညာဏဝိညာဉ်ခန္ဓာဘယ်နှပါလဲ၅ပါးဒီလိုမှလားပရိသတ်နေတစ်ခုရသွားရင်ခန္ဓာ၅ပါးရသွားတာပဲမို့လားဘဝတစ်ခုရသွားခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးရသွားရင်ခန္ဓာ၅ပါးဒီပါသစ္စာတော့အဲဒီလိုဆိုတော့နော်ပရိသတ်နေရဖို့သူလုံနေတာဘဝတစ်ခုရဖို့သူလုံနေတာဒုက္ခသစ္စာရဖို့သူလုံနေတာရှင်းလားပြောကြည့်စမ်းပရိသန္နေရဖို့သူလုံနေတာဘဝတစ်ခုရဖို့သူလုံနေတာဒုက္ခသစ္စာရဖို့သူလုံနေတာဘုန်းကြီးတို့ပရိသတ်တွေကသာလူချမ်းသာဟိနတ်ချမ်းသာဟိမြမချမ်းသာဟိလို့ပြောနေတာမြတ်စွာဘုရားတခင်ကရောမြတ်ကြီးကလူချမ်းသာနတ်ချမ်းသာနတ်ချမ်းမြမချမ်းသာကိုပါသစ္စာလို့ပြောတယ်ဒုက္ခသစ္စာလို့ပြောတာမဟုတ်လားလောကမျက်စိနဲ့ကြည့်တော့ချမ်းသာပေါ့နော်သစ္စာမျက်လုံးနဲ့ကြည့်လိုက်တော့ဒုက္ခသစ္စာပဲเนาะဒုက္ခသစ္စာပဲအဲ့တော့လူချမ်းသာဆိုတာလည်းဒုက္ခသစ္စာနဲ့ချမ်းသာဆိုတာလည်းဒုက္ခသစ္စာပြမချမ်းသာဆိုတာလည်းပဲဒုက္ခသစ္စာအဲ့ဒီတော့ဘယ်ပုံဘယ်ဘဝဘယ်ဌာနပဲရောက်ရောက်ရောက်ချင်တာရောက်ဒုက္ခသစ္စာဒါကြောင့်ပရိသန္ဓေရဖို့သူလုံနေတယ်သင်္ခါရဘဝတစ်ခုရအောင်သူလုံနေတယ်ဒါကြောင့်သင်္ခါရဒုက္ခသစ္စာရဖို့သူလုံနေတယ်ဒါကြောင့်သူ့ကိုသင်္ခါရလို့ပါပါတယ်ဒီတော့ဒုက္ခသစ္စာရာကြောင့်အလုပ်တွေလုပ်နေတာမဟုတ်လို့သင်္ခါရရှင်းလားဒုက္ခသစ္စာရာကြောင့်အလုပ်တွေလုပ်နေတာမဟုတ်လို့သင်္ခါရဒုက္ခသစ္စာရဖို့သူပြုပြင်ပေးနေတယ်ပြုပြင်နေတယ်ပြုပြင်နေတယ်ပြည့်စင်နေတယ်ပြည့်စင်နေတယ်ဘယ်တော့မှမလို့ပြည့်စင်တာလဲဘဝဆိုတဲ့ဒုက္ခသစ္စာနော်ဈီကိုသွားဖို့ပြင်းစင်းနေတာခဏသစ္စာမသိဘဲနဲ့ဒါနာကုသိုလ်တွေပြုတယ်ဆိုကြပါစို့เนาะသစ္စာမသိဘဲနဲ့အလှူဒါန်းတွေပေးနေတယ်ဆိုကြပါစို့ဘယ်သွားမလို့ပြင်းစင်းနေတာလဲဒုက္ခသစ္စာသိသွားဖို့ပြင်းစင်းနေတာဟုတ်ရဲ့လားသစ္စာမသိဘဲနဲ့သီလတွေဆောက်တည်နေတယ်ဆိုကြပါစို့ဘယ်သွားမလို့ပြင်းစင်းနေတာလဲဒုက္ခသစ္စာသိသွားဖို့ပြင်းစင်းနေတာသစ္စာမသိဘဲနဲ့ဇာအကျင့်နေကျင့်နေတယ်ဆိုကြပါစို့ဘယ်သွားမလို့ပြင်းစင်းနေတာလဲဒုက္ခသစ္စာသိသွားဖို့ပြင်းစင်းနေတာ ဒီလိုဆိုတော့ဒီလိုလေးသိထားတော့ကလို့တဲ့အလုပ်မှာဘယ်လိုလုပ်ရမလဲဆိုတော့လုံနည်းလုံဟန်လေးတွေရွေးချယ်လို့မရဘူးလားရသွားတာအဲ့ဒီလိုမှမသိရင်တော့ဒုက္ခသစ္စာစီသွားဖို့တို့ပြင်ဆင်နေတာဒီလိုပဲပြောရမှာပဲဟုတ်တယ်မဟုတ်လားဘာဖြစ်လို့တော့မသိဘဲနဲ့လုပ်ရင်တော့သစ္စာမသိဘဲလုပ်တာကိုနော်သစ္စာမသိဘဲနဲ့ကုသိုလ်တွေဘလောက်ပဲပြုသစ္စာမသိဘဲနဲ့ပြုတဲ့ကုသိုလ်တွေဘယ်သွားမလို့ပြင်ဆင်နေတာလဲဒုက္ခသစ္စာစီသွားဖို့ပြင်ဆင်နေတာလူချမ်းသာရာကြောင်းအလုပ်တွေလုပ်နေရင်လည်းပဲဒုက္ခသစ္စာစီသွားဖို့ပြင်ဆင်နေတာပါပဲနတ်ပြည်ရာကြောင်းအလုပ်တွေလုပ်နေရင်လည်းပဲဒုက္ခသစ္စာစီသွားဖို့ပြင်ဆင်နေတာပါပဲမြမပြည်ရာကြောင်းကျင့်နေတာလည်းပဲဒုက္ခသစ္စာစီသွားဖို့ပြင်ဆင်နေတာပါပဲနော်ဒီတော့ရေရတနာပြောင်းရင်ဒီစကားကဒီမျိုးကြီးဖြစ်နေတာပေါ့ပရိစ္ဆသမုပ္ပန်နည်းနဲ့ပြောလိုက်တော့ဘာမှစောရကတည်းကမလို့တော့ဘူးလေသင်္ခါရပစ္စယဝိညာဏယုတ်တလယရဏဖသဝေရဏသင်္ခါရတိဟုသောကြောင့်တရားကြောင့်ခန္ဓာ၅ပါးရတယ်ဒီစကားကတည်းတည်ပြနေတာကိုအဲ့ဒီခန္ဓာ၅ပါးဒီဗာသ္စာဒုက္ခသ္စာနော်ခန္ဓာ၅ပါးကိုဒုက္ခသ္စာလို့ပဲဖျားမှာမဟုတ်ဘူးခန္ဓာ၅ပါးဒီဒုက္ခသ္စာအကြီးပဲဟုတ်လားအဲ့ဒါကြောင့်မလို့ဒုက္ခသစ္စာရာကြောင်းအလုပ်ဖြစ်တဲ့သူကိုသင်္ခါရသင်္ခါရဆိုတာကပြုပြင်တတ်တဲ့အလုပ်ပြုပြင်နေတာပြုလုပ်နေတာပြုပြင်နေတာပြင်ဆင်နေတာသစ္စာမသိဘဲနဲ့သာလူမတတ်မယ်ဆိုရင်ဒုက္ခသစ္စာရအောင်ပြင်ဆင်နေတာနဲ့တူပါတယ်သစ္စာမသိဘဲနဲ့သာသီလတွေစောင့်တည်ကြမယ်ဆိုရင်ဒုက္ခသစ္စာရအောင်ပြင်ဆင်နေတာနဲ့အတူတူပါပဲသစ္စာမသိဘဲနဲ့သာဆန်ကျင့်နေကျင့်နေကြမယ်ဆိုရင်ဒုက္ခသစ္စာရအောင်ပြင်ဆင်နေတာနဲ့အတူတူပါပဲနော်ကတိလောကကြီးမှာဒုက္ခဆိုတဲ့စကားလုံးတွေတစ်လုံးကိုအယူဆတွေကွဲပြီးတော့အငင်းပွားနေကြတာနော်ဒုက္ခဆိုတဲ့စကားလုံးတွေတစ်လုံးကိုအယူဆတွေကွဲပြီးတော့အငင်းပွားနေကြတာဟာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကနေရာတကဒုက္ခပဲနေရာတကဒုက္ခဒုက္ခဒုက္ခလို့ပြောနေတယ်အကောင်းမြင်ဝါဒမှမဟုတ်ပဲအဆိုးမြင်ဝါဒပဲလို့ဒီလိုပြောနေကြတာမြတ်စွာဘုရားပြောတဲ့ဒုက္ခနဲ့သူတို့သိထားတဲ့ဒုက္ခကတူမမတူပဲပဲဟုတ်တယ်မဟုတ်လားမြတ်စွာဘုရားကမင်းတို့ကုသိုလ်လို့ရင်ဆင်းရဲမယ်လို့မပြောဘူးကုသိုလ်လို့ရင်အတ္တိဒုက္ခရောက်မယ်လို့မပြောဘူးနော်ကုသိုလ်လို့တဲ့ပုဂ္ဂိုလ်တယောက်ဒီလူဆင်းရဲသူဆင်းရဲအောင်တတ်အောင်တတ်ကြာသွားလိမ့်မယ်လို့မပြောဘူးလူချမ်းသာနာချမ်းသာရလိမ့်မယ်လို့ပြောခဲ့တယ်နော်လူချမ်းသာနာချမ်းသာရလိမ့်မယ်လို့မြတ်စွာဘုရားပြောခဲ့တယ်စကြဝဠာမင်းကြီးတွေနတ်မင်းကြီးတွေစကြဝဠာမင်းစီစဉ်နတ်မင်းစီစဉ်ဗြဟ္မာမင်းကြီးစီစဉ်အဲ့ဒီစီစဉ်မျိုးရအောင်ကုသိုလ်ကောင်းမှုတွေလုပ်ရင်ဒီကုသိုလ်ကောင်းမှုကြောင့်အဲ့ဒီစီစဉ်တွေရလိမ့်မယ်လို့မပြောခဲ့ဘူးလားပြောခဲ့လားလောကအနေနဲ့ပြောရင်တော့ချမ်းသာဒုက္ခရလိမ့်မယ်လို့ပြောခဲ့တာပေါ့ဟုတ်တယ်မဟုတ်လားမနဲ့ဒီလိုပြောခဲ့တာပဲဒါပေမဲ့မြတ်စွာဘုရားကအခြားပုဂ္ဂိုလ်တွေမသိတဲ့အသိအခြားပုဂ္ဂိုလ်တွေမမြင်တဲ့အမြင်အဲ့ဒီအမြင်နဲ့ကြည့်လိုက်တဲ့အခါကျတော့ဩလူချမ်းသာဆိုတာကလည်းပဲဗာသိစနတ်ချမ်းသာဆိုတာကလည်းပဲဗာသိစမြမချမ်းသာဆိုတာကလည်းဗာသိစအဆုံးမြင်ဝါဒနဲ့ပြောတာမဟုတ်ဘူးနော်အကောင်းမြင်ဝါဒနဲ့ပြောနေတာဟုတ်လားကနလိုဝိပန်တဲ့ပုံကိုယ်တွေပြောတယ်လို့မြတ်စွာဘုရားသည်ဆုံးမြင်ဝါဒလောကကြီးမှာနေရာတကာမှာအကောင်းမရှိတော့ဘူးအလုံးအစိုးရကြီးပဲနေရာတကာမှာအော်တန်တော်တန်ကြဆင်းရဲလူဆင်းရဲသူဆင်းရဲနဲ့ဆင်းရဲတွေနဲ့နေနေကြတာလို့ဒီလိုပြောမဟုတ်ပါဘူးမြတ်စွာဘုရားကဒါနကုသိုလ်ပြုရင်ဆင်းရဲမယ်လို့မပြောပါဘူးပုံညာဝတုက္ကဇနိတိဒါနတက္ကတာသောပန္နာဒါနပါဋိယမောဓမံအတိအင်းပြောခဲ့တာပဲဟုတ်တယ်မဟုတ်လားအတင်းလင်းပြောကြတာပဲလူချမ်းသာနာချမ်းသာရပါလိမ့်မယ်ဘဝတံပတ္တိဘောဂတံပတ္တိဘဝတံပတ္တိဘောဂတံပတ္တိဇနိတိပြောကြတာပဲဒါပေမဲ့အများမြင်တဲ့ဒုက္ခကအောက်တန်းအောက်တန်းကြတဲ့ဆင်းဆင်းရဲရဲကိုဒုက္ခလို့ပြောကြတာမြတ်စွာဘုရားပြောတဲ့ဒုက္ခကဒီဒုက္ခမျိုးမှမဟုတ်ပဲပဲလူအောင်သူအောင်ကြားနေတဲ့ပုဂ္ဂိုလ်ကလည်းခန္ဓာ၅ပါးဒုက္ခသစ္စာတရားအထက်တန်းကြားနေတဲ့ပုဂ္ဂိုလ်ကလည်းပဲခန္ဓာ၅ပါးဒုက္ခသစ္စာတရားခွေးကျင်ကတိရိစ္ဆာန်တို့ရဲ့ခန္ဓာကလည်းပဲဗာသစ္စာ ဒုက္ခသစ္စာတရားဘာဖြစ်လို့တော့ဖြစ်ပြီးပြတ်တတ်လို့ဒုက္ခသစ္စာလူမင်းနတ်မင်းစัจဝရေမင်းကြီးမြမမင်းကြီးတွေရတတ္တမရှိတဲ့ခန္ဓာကလည်းဘာသစ္စာဘာဖြစ်လို့တော့ဖြစ်ပြီးပြတ်တတ်တဲ့သဘောမလို့ဒုက္ခသစ္စာဒီလိုမဟုတ်လားမြတ်စွာဘုရားကဖြစ်ပြက်ဆိုတဲ့သစ္စာအသိနဲ့ပြောတာဖြစ်ပြက်ဆိုတဲ့သစ္စာအသိနဲ့ပြောရင်လူမင်းနတ်မင်းမြမမင်းတွေဘယ်ကမလဲ30ဘောအတွင်းမှာဘယ်နေရာမှာခြံတာမရှိဘူးဟုတ်တယ်မလားသစ္စာမျက်လုံးနဲ့ကြည့်ရင်30ဘောအတွင်းသည်ဘာသစ္စာတွေလဲခြံတာတဲ့နေရာဘယ်နေရာမှာမရှိဘူးမြတ်စွာဘုရားကအဲ့ဓာတွေကိုခြံတာလို့မတတ်မှတ်ဘူးဘာဖြစ်လို့ခြံတာလို့မတတ်မှတ်တာလဲမေးတော့သူတို့တဲ့ပူခြံတာတဲ့နိဗ္ဗာန်ကိုတည်ထားလို့ဟုတ်တယ်မလားအခုနပြောတဲ့ပုဂ္ဂိုလ်တွေကသူတို့ကလူချမ်းသာနဲ့ချမ်းသာကိုချမ်းသာကြည့်အောင်မေးပြီးတော့အဲ့ဒါကြည့်ကိုပဲတာယာတတ်မှတ်နှစ်သက်ပြီးတော့အာတန်ငန်းငန်းနဲ့တောင်းတနေကြတာကိုမြတ်စွာဘုရားကဒီလောက်တော့ဘာမှပြောပါတော့ချမ်းသာမဟုတ်ဘူးတဲ့အဲ့ဒီတဲ့အဆအယအထောင်တော့မကချမ်းသာတဲ့နိဗ္ဗာန်ချမ်းသာကိုမြတ်စွာဘုရားကသိထားတာကိုနော်နိဗ္ဗာန်ချမ်းသာနဲ့ရှင်းကြည့်လိုက်ရင်လူချမ်းသာဆိုတာအလကားပဲဘာမှတတ်ဖို့မရှိဘူးနိဗ္ဗာန်ချမ်းသာနဲ့ရှင်းကြည့်လိုက်ရင်လက်ချမ်းသာဆိုတာအလကားပဲဘာမှတန်ဖို့မရှိဘူး။ဓမ္မချမ်းသာဆိုတာလည်းအလကားပဲ။ဘာမှတန်ဖို့မရှိဘူးတဲ့။အဲ့ဒါကြောင့်မလို့နိဗ္ဗာန်ချမ်းသာရထားကြတဲ့အရိယာသတော်စင်တွေ၊ဖရာယဟန္တာတွေ၊သူတို့ခံစားလာကြရတဲ့နော်။စัจဝရမင်းစီခြင်းစီစဉ်တွေ၊နာမင်းစီစဉ်တွေ၊လူမင်းစီစဉ်တွေအားလုံးကိုသူတို့စုံပြီးတော့ထွက်လာကြကြတာမဟုတ်လား။နော်။မြတ်စွာဘုရားသေဖလည်းကပလုပြည်မှာရှင်မင်းရဲ့တပါးပဲ။ပုဂ္ဂတတိမင်းကြီးတို့နော်။အနုရုဒ္ဓတို့အနန္တတို့ဟုတ်လားအားလုံးဟာမင်းဖြစ်တဲ့ပုံကိုယ်တွေရှင်မင်းဖြစ်နေတဲ့ပုံကိုယ်တွေကြီးပဲအဲ့ဒီစီစဉ်နေအားလုံးသူတို့ဆုံးပြီးတော့လာတာဒီအဲ့ဒီချမ်းသာတွေတဲ့ပူချမ်းသာတဲ့နိဗ္ဗာန်ချမ်းသာလိုချင်လို့သူတို့ထွက်လာတာပေါ့နော်အဲ့ဒါကြောင့်မြတ်စွာဘုရားကအဲ့ဒီတမကချမ်းသာတဲ့နိဗ္ဗာန်ချမ်းသာကိုသိထားတဲ့ပုံကိုယ်ဆိုတော့လူချမ်းသာကိုလည်းချမ်းသာလို့စည်ရင်နဲ့တွဲရလားနာချမ်းသာကိုလည်းချမ်းသာစေရင်လည်းသွင်းရလားမြမချမ်းသာကိုလည်းချမ်းသာစေရင်လည်းသွင်းရလားနိဗ္ဗာန်ချမ်းသာနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အားလုံးဒီအလကားပဲဆင်းရဲတရားတွေချမ်းသာမှမဟုတ်ပဲပဲနော်ဒါကြောင့်မြတ်စွာဘုရားကအဲ့ဒါတွေကိုဒုက္ခသစ္စာလို့ပြောခဲ့တာသိလို့မလားကဲကောင်မီတာဖြစ်လို့ရှိရင်အဲ့ဒီလူနဲ့မြမလူပရိသန်နေနပရိသန်နေလူဘုံနဲ့ဘုံမြမဘုံဘုံဘဝခန္ဓာ၅ပါးဒုက္ခသစ္စာရာကြောင့်အလုံးပြုတ်လုတ်တက်လို့အဲ့ဒီစေရနာသည်သင်္ခါရနော်အဲ့ဒီစေရနာသည်ဘာတွေပြုတ်လုတ်နေတာလဲဒုက္ခရာကြောင့်အလုံးတွေပြုတ်လုတ်နေတာအဲ့ဒီစေရနာကပြုတ်ပြင်းနေတယ်ဘယ်သွားမလို့ပြုတ်ပြင်းနေတာလဲဒုက္ခသစ္စာစီသွားဖို့ပြုတ်ပြင်းနေတာနော်ဒီတော့ဒီလိုသဘောပေါက်ထားလိုက်တဲ့အခါကျတော့အော်တို့ကဒီလိုကုသိုလ်ပြုရင်ဒုက္ခသစ္စာတွေသွားဖို့ပြုပြင်တဲ့သဘောတက်ရောက်နေတာကိုနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာရောက်အောင်တို့ဒီလိုကုသိုလ်ကောင်းမှုပြုမှဖြစ်မှာပါပဲဆိုတဲ့အသေးလေးတွေမရဘူးလားရပါလားဘယ်လိုလုပ်ရင်နိဗ္ဗာန်ချမ်းသာရမယ်သစ္စာတည်ပြီးတော့ကုသိုလ်ပြုရင်နိဗ္ဗာန်ချမ်းသာရမယ်နော်သစ္စာမတည်ပဲနဲ့ကုသိုလ်ပြုရင်ဘာသစ္စာရမယ်ဒုက္ခသစ္စာဆိုတဲ့ဘုံဘဝခန္ဓာ၅ပါးရမယ်အေးသစ္စာသိပြီးတော့မြတ်ကုသိုလ်ပြုကြမယ်ဆိုရင်ခန္ဓာ၅ပါးရမှာလားခန္ဓာချုပ်ရနိဗ္ဗာန်ရမှာလားခန္ဓာချုပ်ရနိဗ္ဗာန်ရမှာဒီလိုပေါ့နော်အဲ့ဒီလိုမြတ်သိသွားလိုက်တဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေကကိုရွေးချယ်ရမယ်လားကိုသိသွားပြီလေနိဗ္ဗာန်လို့ချင်းရင်ကုသိုလ်ဘယ်လိုပြုရမလဲသစ္စာသိပြီးတော့ကုသိုလ်ပြုရမယ်နော်သစ္စာသိပြီးတော့ကုသိုလ်ပြုမှနိဗ္ဗာန်ရမယ်ဆိုတဲ့အသေးကလေးသိသွားတဲ့အခါကျတော့ကုသိုလ်ပြုတိုင်းပြုတိုင်းဘာသိအောင်လုပ်ပြီးမှကုသိုလ်ပြုရမယ်သစ္စာသိသစ္စာသိဆိုတာကသကလုံးအနေနဲ့သစ္စာဆိုတဲ့သကလုံးကြီးပြောလိုက်တဲ့အခါကျတော့တမာအဖြစ်နားမလည်ဘူးတဘောမပေါက်တဲ့အခါကျတော့နော်ဘာမှမသိဘူးဘယ်လိုလုပ်ရမှမသိဘူးအမှန်ကတော့ရိုးရိုးလေးပါသစ္စာသရကအမှန်တရားအမှန်တရားသရကယုံနာခန္ဓာဖြစ်ဖြစ်သဘောတရားဒါတွေပဲမလား
ဒီတော့သစ္စာတိသစ္စာတိဆိုတာဘာပြောတာလဲယုတ်တရားကိုယုတ်တရားမှသိအောင်လုံးလိုက်ပါနတ်တရားကိုနတ်တရားမှသိအောင်လုံးလိုက်ပါဖြစ်သဘောကိုဖြစ်သဘောမှသိအောင်လုံးလိုက်ပါပြည့်သဘောကိုပြည့်သဘောမှသိအောင်လုံးလိုက်ပါဘယ်မှသိရမှာလဲခန္ဓာမှသိမိမိခန္ဓာကိုသိလိုက်ပေါ့နော်မိမိခန္ဓာညာကနေနဲ့စိုက်ကြည့်လိုက်တဲ့အခါကျတော့ယုတ်တွေ့တယ်နာတွေ့တယ်ဩအမျိုးမျိုးပေါ်ပြန်ပြနေတာကယုတ်သိနေတာကနာဩယုံနေတာမှလားလူတဲ့တတ်တယ်ဆိုပေမဲ့လို့လည်းပဲတကယ်တမ်းကျတော့ယုံတာခန္ဓာအစဉ်နေဖြစ်နေတာကိုပုဂ္ဂိုလ်တ attva သရကရှိမှမရှိပဲပဲယောက်ျားမိန်းမသရကဆိုင်မို့ဆွဲထားတာပဲတကယ်တမ်းကျတော့ဓာကယုတ်ဓာကနံဓာကခန္ဓာဟောဒီယုံတာခန္ဓာတွေသာဖြစ်နေတာပါလားလို့အဲ့ဒီအတိတ်ကလေးချက်ဝင်သွားတာနဲ့တပြိုင်နက်သစ္စာတိတိရမရောက်ဘူးလားရောက်သွားလားခက်ခဲရင်မဟုတ်ပါဘူးနော်အဲ့ဒီသစ္စာတိသစ္စာဉာဏ်လေးရအောင်ကြိုးစားပြီးတော့မှယုံနာခန္ဓာဖြစ်တဲ့ဒုက္ခသစ္စာပါပဲဆိုတဲ့အတိတ်ကလေးနဲ့လှူနဲ့လှုပ်မဲ့တတ်မယ်ဆိုရင်ညာဥမရှိတဲ့ကုသိုလ်ညာဥရှိတဲ့ကုသိုလ်ညာဥရှိတဲ့ကုသိုလ်သည်ညာနာတံပြုတ်ကုသိုလ်ညာနာတံပြုတ်ကုသိုလ်ဖြစ်သည့်အတွေ့တိဟိကုသိုလ်လို့ခေါ်တာပေါ့ဒီလိုမဟုတ်လားတိဟိကုသိုလ်ဖြစ်သွားပြီဆိုရင်ဩပရိသန်နေကြုံပြတဲ့အခါကျတော့တိဟိပရိသန်နေကြုံပြမယ်တိဟိပရိသန်နေကြုံပြရင်ဒီပုဂ္ဂိုလ်ဒီမဲ့ဖို့မရထိုက်ဘူးလားရထိုက်ရထိုက်သွားပြီမဲ့ဖို့ရထိုက်သွားပြီအဲ့ဒီပုံကုမျိုးတည်နော်ယခုလိုသစ္စာတရားတွေနားကြားလက်တဲ့အခါကျတော့မိမိတို့ရဲ့တဏ္ဍမှာညံ့အခြေခံပါလာသည့်အတွေ့မဲ့ဖို့ရနိုင်ပါတယ်အဲ့ဒီသဘောမျိုးနဲ့နိဗ္ဗာန်လိုချင်ရင်သစ္စာတည်ပြီးမှကုသိုလ်ပြုပါဒီလိုပြောတာမဟုတ်လားဟုတ်ပြီဒါဖြစ်ရင်ဘုန်းကြီးတို့ပြိတ္တတွေကအတိတ်ကာလအတုန်းကသစ္စာတည်ပြီးမှကုသိုလ်ပြုခဲ့တာလားသစ္စာမတည်ဘဲနဲ့ကုသိုလ်ပြုခဲ့တာလားအတိတ်ကာလတုန်းကတော့မသိခဲ့ဘူးအခုတော့သိသွားကြပြီမလားသိသွားကြပြီဆိုတော့လည်းပဲဒီလမ်းကြောင်းကိုရှောက်ဖို့ရန်အတွက်ခက်ခဲရင်ရှိပါမလားမသိတော့ကဒီလမ်းကြောင်းမလျှောက်ခဲ့ဘူးကြဘူးသိသွားတဲ့အခါကျတော့ဒီလမ်းကြောင်းရှောက်တတ်သွားပြီနော်ဒါဘုန်းကြီးတွေကလမ်းကြောင်းရှောက်တတ်အောင်သင်ပေးနေတာပါဟုတ်တယ်မို့လားဘသူဘသူကမှနေနာစီလို့ပြောတာမဟုတ်ဘူးလမ်းကြောင်းရှောက်တတ်အောင်သင်ပေးနေတာနော်မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားနဲ့တွေ့ပြီးတော့အရိယာသရောဇဉ်တွေဖြစ်သွားကြတဲ့ပုံကိုယ်တွေအတိတ်ဆန္ဒကိုပြန်ကြည့်လိုက်ပါသစ္စာလမ်းကြောင်းပေါ်လျှောက်လာခဲ့တဲ့ပုံကိုယ်တွေကြီးပဲနော်အဲ့ဒီပုံကိုယ်တွေကမြတ်စွာဘုရားနဲ့တိုက်ရိုက်တွေ့ပြီးတော့သစ္စာတိသစ္စာဉာဏ်တွေရပြီးတော့စာရိပုတ္တရာမှာမှတ်တမ်းတင်ထားကြတာဟုတ်တယ်မို့လားအဲ့တော့ခွင်တော်ပရိသတ်တွေလည်းပဲအဲ့ဒီလိုလွယ်လွယ်နဲ့နိဗ္ဗာန်ချမ်းသာရနိုင်အောင်ရကြင်ပါတယ်ဆိုရင်ကုသိုလ်ပြုလိုက်ပြုလိုက်ဘယ်လိုပြုရမှာလဲသစ္စာတိသစ္စာဉာဏ်နဲ့ရှင်တွဲပြီးတော့ကုသိုလ်ပြုပါတဲ့နော်။ကောင်းပြီ။အတိတ်ကာလတုန်းကတော့ဘယ်လိုပြုခဲ့တုန်းသစ္စာမသိဘဲနဲ့ကုသိုလ်ပြုခဲ့တယ်။သစ္စာမသိတာကအဝိဇ္ဇာပြုခဲ့တာကသင်္ခါရအဝိဇ္ဇာပစ္စယသင်္ခါရနော်။ဒီတော့သစ္စာမသိဘဲနဲ့ကုသိုလ်ပြုပုံကလေးကိုပြန်ပြီးတော့ရှင်းကြည့်လိုက်မယ်ဆိုရင်သစ္စာမသိတာကအဝိဇ္ဇာသစ္စာ၄ပါးမသိတာဒုက္ခသစ္စာကိုလည်းမသိဘူးသမုဒယသစ္စာကိုလည်းမသိဘူးဏိရောဓသစ္စာကိုလည်းမသိဘူးမဂ္ဂသစ္စာကိုလည်းမသိဘူးအဲ့ဒီမသိပုံမျိုးနဲ့ဘယ်လိုကုသိုလ်ပြုခဲ့တယ်လဲဒါကိုပြန်ပြီးတော့သဘောပေါက်နားလည်ထားဖို့လိုပါတယ်အဲ့ဒါမှရှောင်တတ်ရှားတတ်မယ်နော်နေမလို့ရှိရင်မရှောင်တတ်မရှားတတ်ဘူးဒီတော့ရှောင်တတ်ရှားတတ်အောင်သစ္စာသိပြီးမှကုသိုလ်ပြုတဲ့သဘောလေးကိုကျင့်သုံးတတ်အောင်ဘလို့လုံးရင်သစ္စာမသိဘဲနဲ့ကုသိုလ်ပြုတဲ့သဘောဖြစ်တယ်လေဆိုတာကိုခွန်ကြီးတို့ထပ်ပြီးတော့ရှင်းပြပါမယ်နော်ဆိုကြပါစို့နံပါတ်1ပါသစ္စာဒုက္ခသစ္စာဒုက္ခသစ္စာသရကတခြားလားခန္ဓာ၅ပါးလားအချင်းချုပ်လိုက်တော့ယုတ်တရားနဲ့ဒီတော့သစ္စာသိပြီးတော့ကုသိုလ်ပြုတယ်သစ္စာမသိဘဲကုသိုလ်ပြုတယ်ဆိုတဲ့နေရာမှာမိမိတို့ယနေ့ကုသိုလ်ပြုနေတယ်အလိုတန်းနေပြင်နေတယ်အလုတန်းနေပြင်နေတယ်ဆိုတဲ့နေရာမှာလှူခြင်းတဲ့စေတနာလေးပေါ်လာတယ်။ဥပမာလှူခြင်းတဲ့စေတနာလေးဒီယုံလားနန္လားနန္တရားလေးဒီလိုမဟုတ်လားလှူခြင်းတဲ့စေတနာလေးဒီနန္တရားလေးအဲ့ဒီလှူခြင်းတဲ့စေတနာလေးပေါ်လာတဲ့အခါကျတော့နှုတ်ကနေပြီးတော့အင်္ဂါလှူခြင်းလိုက်တာထုတ်မပြောဘူးလားပြောလားလှူခြင်းတဲ့စေတနာလေးဖြစ်တာကမနောကနှုတ်ကပြောတာကဝစီကံနော်အဲ့ဒီဝစီကံကလည်းပဲလူချင်းတဲ့စေတနာမပါဘဲနဲ့သူပြောပါမလား ဒီတော့သူလဲစေရနာနဲ့တွဲတဲ့ဝစီကံလေးပေါ့နော်။အော်အဲ့ဒီဝစီကံလေးကနေပြီးတော့အလှူမယ်။ဘယ်နည်းဘယ်ရက်ဘယ်နေရာမှာတို့လှူတိုင်းကြမယ်။စည်ရင်နေပါလိမ့်ပေး။အော်အဲ့ဒီနေကြတော့လက်တွေကိုယ်တိုင်ကိုယ်ကြမလှူဘူးလားလှူလိုက်တာ။လှူလိုက်တယ်။အဲ့ဒီကိုယ်တိုင်ကိုယ်ကြလှူလိုက်တဲ့အခါကျတော့ကာယကံလေးတွေနဲ့လှုပ်ရှားပြီးတော့လှူဒန်းလိုက်တယ်။ကာယကံနဲ့လှုပ်ရှားပြီးတော့လှူဒန်းလိုက်တဲ့အခါမှာမိမိရဲ့သဏ္ဍာန်မှာပရိယာဘောဒီဇောဝါယောဆိုတဲ့ယုံတရားတွေကဒီတိုင်းငြိမ်နေတာလားလှုပ်လို့ရှားရှားဖြစ်သွားတာလားလှုပ်လို့ရှားရှားဖြစ်သွားပြီနော်ကိုထိုင်နေတဲ့နေရာကနေပြီးတော့ဆုံးကတ်တဲ့နေရာရောက်အောင်သွားဖို့ဆိုတာဒီသွားခြင်းနဲ့စေတနာလည်းပါတယ်ပရိဝေဘောဒီသောဝါယောဆိုတဲ့ယုံတရားတွေရလှုပ်ရှားမှုလည်းပါတယ်ဒီတော့ဒီနေရာကနေဟိုနေရာရွေးသွားတာယုံနဲ့နာမယ်ဆိုင်မို့ဆွဲထားတာကတော့ပုဂ္ဂိုလ်တ attva ပေါ့တကယ်တမ်းဖြစ်သွားတာကယုံနံဒီလိုမဟုတ်လားအဲ့ဒါလေးကိုတတိလေးကပ်ကြည့်လိုက်ပြီးတော့ဩယုံနံဒီလှုပ်ရှားနေတာပါလားယုံနံဒီဖြစ်နေတာပါလားယုံနံဒီကလှူတဲ့အလုပ်ကိုလုပ်နေတာပါလားယုံနံရဲ့သဘောကိုသိလိုက်တာနဲ့ဗာဒိစ္စသိရာရောက်သွားတော့ဒုက္ခဒိစ္စသိရာရောက်သွားတာပေါ့ဒီလိုမဟုတ်လားအဲ့ဒီတော့မှမဟုတ်နဲ့ဒီနေ့ငါလှုပ်မယ်ဟိငါသွားမယ်ငါလာမယ်ငါလှုပ်မယ်ယုံနံရဲ့သဘောကိုလုံးဝမစဉ်းစားမနဲ့ငါလှုပ်တယ်ဆိုတော့ယုံနာသိပြီးမှလှူတဲ့သဘောလားမသိဘဲလှူတဲ့သဘောလားအဲအဲ့ဒါဆိုသစ္စာမသိဘဲနဲ့လှူတာမို့လို့အဝိဇ္ဇာပစ္စယသင်္ခါရဖြစ်သွားပြီဟုတ်တယ်မလားဩဒါကငါလှူတာမှမဟုတ်ဖဲပဲယုံနာခန္ဓာတွေလှူနေတာပဲလှူခြင်းနဲ့စေတနာတွေကနတ္တရားအဲ့ဒီနတ္တရားလေးဖြစ်လို့တလှုပ်လို့တရားရနဲ့လှူခြင်းစတဲ့မူရာကိုဆောင်ရွက်ပေးနေတာအဲ့ဒါကယုံတရားလေးပဲယုံနာတွေဖြစ်နေတာပါပဲယုတ်တန်တွေကလှူနေတာပါပဲအဲ့ဒီလိုလေးဆင်ခြင်ပြီးတော့လှူလိုက်မယ်ဆိုရင်သစ္စာမသိဘဲနဲ့လှူရရောက်တာလားသစ္စာသိပြီးမှလှူရရောက်တာလားသစ္စာသိသွားတာကအဝိဇ္ဇာကနေဝိဇ္ဇာဖြစ်ပြောင်းသွားတယ်ဟုတ်လားအဝိဇ္ဇာကနေဝိဇ္ဇာဖြစ်ပြောင်းသွားတယ်သစ္စာသိပြီးမှလှူတဲ့အလှူသည်စေရနာအဲ့ဒီစေရနာလေးသည်သိခြင်းဆိုတဲ့မဲခင်တရားနဲ့သိခြင်းဆိုတဲ့ဉာဏ်နဲ့ရှင်တွဲပြီးတော့ဖြစ်နေတာမို့လို့မေကသစ္စာမကတိစ္ဆာစိတ်နဲ့ဝင်မလားဝင်သွားလားယုံနံကိုသိတာကဉာဏ်အဲ့ဒီဉာဏ်ဒီမကတိစ္ဆာအဲ့ဒီဉာဏ်နဲ့ရှင်တွဲနေတဲ့စေတနာလေးကလည်းပဲတဏှာငင်းတစ်စင်းပါဘယ်တဲ့ရောက်ပါလဲမကတိစ္ဆာလေးရောက်သွားတာပေါ့ဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့တိစ္ဆာမသိဘဲနဲ့လှူရင်သမှုရိယတိစ္ဆာတိစ္ဆာသိပြီးမှလှူရင်မကတိစ္ဆာဒီလိုပြောကြတာမဟုတ်လားတိစ္ဆာမသိဘဲနဲ့လှူရင်ဝိဇ္ဇာပိစယသင်္ခါရသမှုရိယတိစ္ဆာသစ္စာသိပြီးမှလူတော့မကသစ္စာဘာနဲ့ရှင်လို့တော့ဉာဏ်နဲ့ရှင်လို့ဉာဏ်နဲ့ရှင်လို့တခြားဉာဏ်လားယုံနာကိုသိတဲ့ဉာဏ်လားယုံနာကိုသိတဲ့ဉာဏ်သည်မကသစ္စာပေါ့သမ္မာဒိဋ္ဌိပေါ့အမှန်မြင်တဲ့ဉာဏ်လေးဖြစ်သွားတာကိုသမ္မာဒိဋ္ဌိမကသစ္စာမကင်တရားအဲ့ဒီမကသစ္စာနဲ့ရှင်တွဲနေတဲ့စေရနာလေးကလည်းပဲသူလည်းဘာသစ္စာဖြစ်သွားတော့မေဂသစ္စာဖြစ်သွားတာပေါ့နော်ဒီလိုဆိုတော့ယုံနာခန္ဓာကိုမသိဘဲလှူရင်သမုဒိယသစ္စာယုံနာခန္ဓာသိပြီးမှလှူရင်မေဂသစ္စာနော်အဲ့ဒီတော့တိတ်ကလာတုန်းကယုံနာခန္ဓာမသိဘဲလှူခဲ့တာလားသိပြီးလှူခဲ့တာလားမေးတော့မသိဘဲနဲ့လှူခဲ့လို့ဒီဘဝမှာဒုက္ခသစ္စာလာရနေကြတာမို့လားဒီတော့တိတ်ကလာတုန်းကနံပါတ်၄ဒုက္ခသစ္စာမသိဘဲလှူခဲ့တယ်နောက်တစ်ခါနံပါတ်2သမှုရိယသစ္စာကိုလည်းပဲသိခဲ့သလားမသိခဲ့ဘူးလားမသိခဲ့ဘူးသမှုရိယသစ္စာဆိုတာကဒုက္ခဖြစ်ခြင်းရဲ့အကြောင်းဒုက္ခဖြစ်ခြင်းရဲ့အကြောင်းသည်သမှုရိယသစ္စာပြောကြည့်သမ်းဒုက္ခဖြစ်ခြင်းရဲ့အကြောင်းသည်သမှုရိယသစ္စာနော်ဒုက္ခဖြစ်ခြင်းရဲ့အကြောင်းသည်သမှုရိယသစ္စာလူချမ်းသာနာချမ်းသာလူချင်းလို့လူတန်းပါတယ်ဆိုရင်လူချမ်းသာနာချမ်းသာတော့မရဘူးလားရလားဘာသစ္စာအဲလူချမ်းသာနာချမ်းသာဒုက္ခသစ္စာမဟုတ်လားဒီတော့လူချမ်းသာနာချမ်းသာလူခြင်းလို့လူပါလေဆိုရင်ဒုက္ခသစ္စာရခြင်းလို့လူတဲ့အတိတ်ပဲမရဘူးလားရောက်ဒုက္ခသစ္စာရခြင်းလို့လူတဲ့ဆိုရင်လူတဲ့အလှူသည်ဘာသစ္စာဟမ်လူတဲ့အလှူကသမုဒိယသစ္စာပေါ့ဒုက္ခသစ္စာရခြင်းလို့လူပါလေဆိုရင်လူတဲ့အလှူသည်ဘာသစ္စာတော်တော်သူစိတ်ထဲမှာတော့ငါဒီလိုလှူလို့ဒုက္ခသစ္စာရပါလိမ့်မယ်လို့သူကိုယ်တိုင်သဘောပေါက်လားဒုက္ခသစ္စာလည်းမသိ သူလုံးနေတဲ့အလုံးတွေသမုဒိယသစ္စာပါပဲလို့ကောသဘောပေါက်သလားမပေါက်ပေမဲ့သမုဒိယသစ္စာတော့မဖြစ်ဘူးလားဖြစ်နေလူချမ်းသာလူချင်းလို့ကုသိုလ်ပြုတယ်နတ်ချမ်းသာလူချင်းလို့ကုသိုလ်ပြုတယ်အဲ့ဒီရည်ရွယ်ချက်တွေပဲလေနော်ဒုက္ခသစ္စာလူချင်းလို့ဒုက္ခသစ္စာရချင်းလို့ကုသိုလ်ပြုတဲ့အတိပဲမဖြစ်ဘူးလားဖြစ်လူချမ်းသာဒုက္ခသစ္စာလူချင်းလို့ဒုက္ခကုသိုလ်ပြုတယ်နတ်ချမ်းသာဒုက္ခသစ္စာလူချင်းလို့ဒုက္ခကုသိုလ်ပြုတယ်ဆိုတော့အဲ့ဒီကုသိုလ်သည်ဒုက္ခသစ္စာရာကြောင့်အလုတ်ဖြစ်နေတာပေါ့အဲ့ဒါကြောင့်မလို့အဲ့ဒီလောကဘာသစ္စာသမုဒိယသစ္စာသို့တော့သူစိတ်ထဲမှာတော့တို့သမုဒိယသစ္စာလုံးနေပါတယ်လို့ထင်တာလားမေဃသစ္စာလုံးနေတယ်လို့ထင်တာလားမေဃသစ္စာလုံးနေတယ်လို့ထင်ကောင်းထင်မှာပေါ့လीနော်ဒီတော့ကိုလုံးနေတဲ့လောကသမုဒိယသစ္စာမှလည်းမသိမေဃသစ္စာမှလည်းမသိနှစ်ချက်မသိရရောက်သွားတာပေါ့ဟုတ်တယ်မလားအဲ့ဒီလိုလူချမ်းသာနာချမ်းသာလို့ကျင့်လို့ကုသိုလ်ပြုတယ်ဆိုရင်ရလာမယ်ကျိုးတရားကဘာသစ္စာသို့တော့သူစိတ်ထဲမှာဒုက္ခသစ္စာရမယ်လို့ထင်တာလားနိဗ္ဗာန်ရမယ်လို့ထင်တာလားတို့ဒီလိုလှူတဲ့အတွက်တို့နိဗ္ဗာန်ရလိမ့်မယ်ဆိုပြီးတော့နိဗ္ဗာန်ရရပါလို့ဤတော်စုတွေပါတွေတောင်းနေသေးတာမဟုတ်လားပါဇက်ကသာတောင်းတာစိတ်ကပဲရောက်လူချမ်းသာနာချမ်းသာစိတ်ရောက်နေတာကိုပါဇက်ကတော့နိဗ္ဗာန်ပါဇက်ကနိဗ္ဗာန်စိတ်ကလူချမ်းသာဟုတ်တယ်မဟုတ်လားပါဇက်ကတောင်းတာကနိဗ္ဗာန်စိတ်ကရင်မှန်တာကလူချမ်းသာနော်အဲ့ဒီတော့တကယ်ရမှာကနိဗ္ဗာန်ရမှာလားဒုက္ခသစ္စာရမှာလားသူထင်တာကဘာသစ္စာဘာသစ္စာရမယ်ထင်တော့ဟမ်ဘာသစ္စာရမယ်လို့ထင်တော့နိရောဓသစ္စာရမယ်လို့ထင်တာပေါ့ဒီလိုမဟုတ်လားတကယ်လူချမ်းသာနဲ့ချမ်းသာရလာတဲ့အခါကျတော့ဗာသစ္စာကြီးရလာတော့ဒီတော့ရလာမယ်ကြိုးတရားနဲ့ပတ်သက်လို့လည်းပဲဒုက္ခသစ္စာမှမသိနိရောဓသစ္စာမှမသိလုံးနေတဲ့လုံးနဲ့ပတ်သက်လို့လည်းပဲသမုဒိယသစ္စာမှမသိမဂ္ဂသစ္စာမှမသိမသိခြင်းဘယ်လိုမျိုးဖြစ်သွားလဲ၄မျိုးလူချမ်းသာနဲ့ချမ်းသာလို့ခြင်းလို့ကုသိုလ်ပြုနေတဲ့ပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာမသိခြင်း၄မျိုးရှိသွားတယ်နော်ရလာမယ်ကျိုးရရကဒုထိနာကနိဗ္ဗာန်ရမှာကဒုက္ခသစ္စာဒုထိနာကနိရောဓသစ္စာရမှာကဒုက္ခသစ္စာရလာမယ်ကျိုးတရားပေါ်မှာလည်းပဲအမှန်ကသိရလားမသိတာဒီအဝိဇ္ဇာလူချမ်းသာတာချမ်းသာလို့ခြင်းတော့ကုသိုလ်ပြုနေတယ်ဆိုတော့အဲ့ဒီပြုတဲ့ကုသိုလ်သည်ဘာသစ္စာပြုတဲ့ကုသိုလ်သည်ဘာသစ္စာသမုဒိယသစ္စာဒီလိုမဟုတ်လားလူချမ်းသာတာချမ်းသာလို့ခြင်းနဲ့ဆိုတာကတဏှာတဏှာကလိုချင်တာကိုတဏှာကလိုချင်တာဆိုတော့တဏှာဥသိတဲ့ကုသိုလ်သည်မေဃသစ္စာဖြစ်နိုင်ပါမလားဘာသစ္စာပဲဖြစ်သမုဒိယသစ္စာပဲဖြစ်ရမှာပေါ့ဘာဥသိတဲ့ကုသိုလ်ကမှမေဃသစ္စာဖြစ်မလဲအဲညာဥသိတဲ့ကုသိုလ်ကမှမေဃသစ္စာဖြစ်မှာပေါ့အခုတကယ်လက်တွေ့ကြတော့ညာဥသိပြီးတော့ပြုနေတာလားတဏှာဥသိပြီးတော့ပြုနေတာလားတဏှာဥသိပြီးတော့ပြုနေတယ်ဆိုရင်ဘာသစ္စာတွေဖြစ်နေမလဲတလုံးတဲ့ကုသိုလ်တွေသမုဒိယသစ္စာဖြစ်နေမယ်ဟုတ်လားသူထင်တာကနိဗ္ဗာန်ရောက်အောင်အလုံးမေဃသစ္စာလို့ထင်တယ်တကယ်ဖြစ်နေတာကသမုဒိယသစ္စာနော်ဒီတော့သမုဒိယသစ္စာမှလည်းမကွဲမေဃသစ္စာမှလည်းမကွဲအကျိုးတရားနဲ့ပတ်သက်လို့လည်းဒုက္ခသစ္စာမှလည်းမသိနိရောဓသစ္စာမှလည်းမသိမသိတာသည်အဝိဇ္ဇာဒီတော့အဝိဇ္ဇာရဲ့ဒဏ်ချက်ဟာဘလောက်အထိအကြီးတန်တယ်လဲဘလောက်အထိဆိုးရွားတယ်လားဘလောက်အထိအန္တရာယ်ကြီးမားတယ်လဲဖိုင်လိုပရိသတ်တွေသဘောပေါက်ပြီနော်ဒီတော့မသိမှုရဲ့မသိမှုတွေ့ဝဲမှုမိုင်မဲမှုဟာတတန်တရာလုံးဆုံးဆုံးမြုပ်ဒီအထိဒုက္ခရောက်နိုင်တဲ့သဘောတရားပဲဟုတ်လားအဲ့ဒါကြောင့်မလို့ဒီတန်တရာကြီးတဲ့ကနေပြီးတော့လုံချင်းချမ်းသာခြင်းပါတယ်ဆိုရင်အရင်ဆုံးလောက်ရမှာကသိအောင်လောက်ရမှာပဲသိအောင်လောက်ရမှာပဲနော်မသိရင်တော့သွားပြီတဏ္ဍာရာလုံးတဏ္ဍာရာရင်ကြောမျောပြီးတော့တဏ္ဍာရာတင့်ကုန်ဖြစ်ပြီတာမှတ်တော့ဟုတ်လားတဏ္ဍာရာကြီးထဲမှာလည်းလုံးကိုလည်းစမတတ်တော့ဘူးဘာဖြစ်လို့လဲမသိလို့ဒီဘုန်းကြီးတော်မရိသတ်တေကယနေ့မသိမှုဆိုတဲ့ဘဝဆုံးတဲ့အနေနဲ့နေရမလားသိမှုလေးရအောင်ကြိုးစားရမလားသိမှုလေးရအောင်ကြိုးစားနော်ဘဝကိုပြောင်းပလိုက်မသိတဲ့ဘဝကြီးနဲ့မနေပါနဲ့ဘလို့ဘဝနဲ့နေရမှာလဲသိတဲ့ဘဝနဲ့နေပါအဝိဇ္ဇာနဲ့မနေပါနဲ့ဝိဇ္ဇာဉာဏ်ဖြစ်အောင်လုပ်ပါဝိဇ္ဇာဉာဏ်ဖြစ်အောင်လုပ်ပါနော်ခဏိဗုဒ္ဓသာသနာတော်နဲ့တွေ့တော့ သာသနာတော်မှာလည်းသစ္စာတရားတွေနာကြားခွင့်ရတော့သစ္စာတရားတွေကိုလည်းထောင်နိုင်တဲ့နားရှိတော့သစ္စာတိသစ္စာညာလေးတွေမိမိတို့ရဲ့တဏ္ဍာမှာမကင်းဘူးလားကင်းမသိတဲ့ပုဂ္ဂိုလ်တွေလားသိနေတဲ့ပုဂ္ဂိုလ်တွေလားသိနေတဲ့ပုဂ္ဂိုလ်တွေဆိုတော့နော်ဒီသန္တရာရင်ကြောင့်မှလူချင်းချမ်းသာရရဖို့အတွက်မျှော်လင့်ချက်တွေမရှိဘူးလားရှိလားကြိုးစားဖို့ပဲလိုတော့တယ်ဟုတ်လားယောက်ျားကတော့မှန်းနေပြီဟုတ်တယ်မဟုတ်လားအမောင်နဲ့မှနေနေတာလားအလင်းနဲ့ရောက်နေတာလားအလင်းနဲ့ရောက်နေကြပြီမြင်သာထင်သာရှိနေကြပြီဆွံ့ကြောက်ခလုတ်တွေမြင်နေရပြီနော်ချိုင်းနေခြင်းတွေမြင်နေရပြီရှောင်းတက်ရှားတက်နေပြီဟုတ်လားမျက်စိပွင့်နားပွင့်ဖြစ်နေပြီဒီချိန်မှာကိုကနေပြီးတော့သွားတဲ့သွားတတ်တဲ့လမ်းကြောင်းကလေးတွေရွေးပြီးတော့ကြိုးစားသွားကြမယ်ဆိုရင်နိဗ္ဗာန်ချမ်းသာမရောက်နိုင်ဘူးလားရောက်နိုင်လားတခြားကြောင်းလားဝိဇ္ဇာညာအလင်းရသွားလို့လားเออအဲ့ဒါကြောင့်အတိတ်ကာလတုန်းကဘလောက်ပဲအဝိဇ္ဇာမှောင်ကြီးတဲ့ကံနေပြီးတော့သင်္ခါရဆိုတဲ့အလုပ်တွေလုပ်ခဲ့ပြီလုပ်ခဲ့များတော့လည်းပဲခဏဘုန်းကြီးတို့ပရိသတ်တွေကဝိဇ္ဇာညာအလင်းတွေကနေပြီးတော့မဂ်ကင်းဆိုတဲ့သစ္စာတည်းသစ္စာညာဥသိတဲ့ကုသိုလ်ကောင်းမှုတွေများများကြီးပြည့်လို့သွားကြမယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေလူချင်းနဲ့နိဗ္ဗာန်ချမ်းသာဧကံမောကျရောက်နိုင်တယ်လို့အဲ့ဒီလိုတွေးလိုက်ပါဟုတ်တယ်မလားရောက်နိုင်တယ်လို့သာစိတ်ထဲမှာတိုင်းနေတာခြားထားလိုက်တော့နော်ကနေ့ချိန်ခါသည်နိဗ္ဗာန်မရောက်နိုင်တဲ့ပုဂ္ဂိုလ်တွေလားရောက်နိုင်တဲ့ပုဂ္ဂိုလ်တွေလားရောက်နိုင်တဲ့ပုဂ္ဂိုလ်တွေရောက်နိုင်တဲ့ပုဂ္ဂိုလ်တွေကြိုးစားဖို့ပဲလို့လည်းအမလျှော့ပါနဲ့နော်အဲဒါကြောင့်မလို့ဝိဇ္ဇာတိဝိဇ္ဇာညာဆိုတဲ့လမ်းကြောင်းပေါ်ရောက်ထားကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြသည့်အာရယောသာသစ္စာတိသစ္စာညာဥသိပြီးတော့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုပြီးဒုက္ခချုပ်ရာနိဗ္ဗာန်ချမ်းသာရအောင်ကြိုးကြိုးစားစားနဲ့ကြင်ကြံကြုပ်ကိုအထောက်ကြပါလို့တိုက်တွန်းရင်းနဲ့ကဲတာတို့ခေါ်လိုက်ကြအေးကြမှာချမ်းသာစွာဖြစ်မြတ်စွာဘုရားရှင်သာသနာတော်များကြီးကိုနိလတာဖတ်တင်နေအောင်ပြည့်စုံဆောက်ရှောက်ထပ်ပါနိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။